အခုတော့ချင်းပြည်နယ်ဘက်မှာလည်းဒီစီးရဲတင်မာမှုတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေအခက်ကြုံလာနေရတာပါဆရာနာသိမ့်ပြီးနောက်ပိုင်းချင်းပြည်နယ်မှာရှိတဲ့လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာအဓိကတောင်ယာစပားစိုက်ပျိုးရေးလုပ်ငန်းတွေဆွတ်ယုတ်လာနေရကနေအခုအခါမှာတော့အာလုံးဒီပါမလုံနိုင်တော့တဲ့အခြေအနေဖြစ်နေပါတယ်မကြာသေးခင်ကမှချင်းပြည်နယ်ကနေအိန္ဒိယနယ်စပ်ကိုထွက်ပြေးလာတဲ့ CDM ကျောင်းဆရာမတူနဲ့ချင်းလူအခွင့်ရေးအဖွဲ့ကတာဝန်ရှိသူတူတို့ကိုဆက်သွယ်ပြီးလေ့လာထားတဲ့ကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေကတစ်ဖက်ချင်းကာကွယ်ရေး CDF နဲ့ချင်းမျိုးသားတပ်ဦး CNF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေကြတဲ့ထန်တလန်မြို့နယ်မတူပီမြို့နယ်နဲ့မင်းတပ်မြို့နယ်တွေမှာဒေသခံတွေဟာနေရမှာမနေနိုင်ပဲစစ်ပြေးနေကြရတဲ့အတွေ့ရိုးရာအရအဓိကစိုက်ပျိုးရေးဖြစ်တဲ့တောင်ယာလုပ်ငန်းကိုမလုပ်နိုင်ကြတော့ပါဘူးအဲ့ဒီဒေသတွေကချင်းလူမျိုးစုတွေဟာတောတောင်တွေထဲကတေးဥတေးဖူတွေကိုအားပြုပြီးစားနေကြရတယ်လို့လေ့လာသိရှိရပါတယ်မကြာသေးခင်ကအိန္ဒိယနယ်စပ်ကိုရောက်ရှိလာတဲ့မတူပီမြို့နယ်က CDM ချင်းကျောင်းဆရာမမိုင်မောစွာမီကလည်းအဲ့ဒီဒေသတွေကအခြေအနေတွေကိုအခုလိုပြောပြပါတယ်
တောင်ယာတို့ကတော့ခုတ်တယ်ဆိုတော့မရှိတော့ဘူး။ဟိုပြေးဒီပြေးနဲ့ဟာလေအသိပြေးစံပြေးတော့ဘူးခုဆို။ဟိုသူတို့ကစစ်သားတွေရှိတဲ့စစ်ကြောင်းတွေထိုးတဲ့အချိန်မှာလေအဲဒီတောင်ယာတွေထားခဲ့ပြီးတော့အဲ့လိုအိန္ဒိယတို့ပြီးတော့ရန်ကုန်တို့ပြီးတော့မလေးရှားတို့အဲ့လိုထွက်ပြေးကုန်ကြတာ။မတူပီမြုံနဲ့နီးတဲ့ရွာဆိုလို့ရှိရင်တော့စစ်သားတွေကခဏခဏလာကြတယ်။ဘုံတွေလည်းလက်နဲ့ကြီးတွေလည်းမြဲနေချတယ်ဆိုတော့လေစကြောင်းတူပြီဆိုလို့ရှိရင် PDF CDF တွေရှိတဲ့နေရာတော့တည်ရဆိုလို့ရှိရင်အဲသူတို့အိမ်တွေဆိုလို့ရှိရင်တော့ရက်စရာမရှိအောင်အကုန်လုံးမီးရှို့ဖြစ်တာလူတွေကအကုန်လုံးထွက်ပြေးတော့ကြသူတို့ကဟိုဖက်ပြေးဒီဖက်ပြေးတောထဲမှာပဲပြေးရဆိုတော့တောင်ယာတော့ပေါ့စိုက်ခင်းတော့ပေါ့အဲ့လိုသူမှလုံချင်ကိုမရှိတော့ဘူးမင်းနဖက်ကပုံဆိုးတယ်သူတို့ဆိုပုံဆိုးတာပေါ့သူတို့ကစကြောင်းမြင်းတန်းရှိရလေထန်တလန်ဘက်မှာလည်းတူတူပါပဲတောထဲကဟိုကစွန်းတို့ဘင်းဦးကျော်ဖယုံကြီးတို့အဲ့လိုမျိုးတွေဒါနည်းနည်းထည့်ပြီးတော့အဲ့လိုတွေပဲစားကြတာ
ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေဟာကုန်းချောင်းကနေရောလေချောင်းကနေပါတိုက်ခိုက်နေကြတဲ့အတွက်ဒေသခံတွေဟာစိုက်ပျိုးရေးအားလုံးကိုမလုံနိုင်ကြတော့တော့ဖြစ်ကုန်ကြပါတယ်အဓိကကြတဲ့တောင်ယာစပားအပြင်တောင်ကျိုးတောင်ကြားချောင်းတွေအနီးမြေအနှဲငယ်ပြန့်တဲ့နေရာမှာရှိကြတဲ့ပုံမှန်စပားဆိုင်လဲကွင်းတွေကိုလည်းပိုင်းရှင်တွေကထွက်ပြေးနေကြရတဲ့အတွေ့စိုက်ပျိုးနိုင်ခြင်းမရှိတော့ပါဘူးအဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးအိန္ဒိယနယ်စပ်မှာအခြေစိုက်ထားတဲ့ချင်းလူအခွင့်ရေးအဖွဲ့ CHRO အဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ပူတေရာကအခုလိုရှင်းပြပါတယ်
အခုတဏ္ဍာမြုပ်နယ်မှာစွန်းတောင်ရသူတို့မလုပ်ကြတော့ဘူးသူတို့အားလုံးပြေးသွားကြတဲ့နေရာဆိုတော့အဲ့ဒီအမြုပ်နယ်တစ်ခုလုံးပေါ့နော်အဲ့ဒီသူတို့ချေးရွာတဲ့စီးပီးချောင်းလိုပဲဖြစ်ကြတာပေါ့နော်ပေါ့နော်လေချောင်းဒီလက်ခဏခဏအဲ့ပါလေချောင်းတိုက်ခိုက်မှုတွေရှိတယ်ဆိုတော့သူတို့လုံးဝလုံးနိုင်တဲ့အားလုံးရှိတော့ဘူးသူတို့ပုံအောင်နေရတယ်အဲ့လိုဖြစ်နေတော့သူတို့တောင်ရလုံးဝမလုပ်ကြတော့ဘူးပြီးတော့မတ်ပီမြုပ်နယ်ကတော့စစ်တပ်လှုပ်ရှားတဲ့နေရာနဲ့ချစ်ချောင်းဒီသူတို့စီးရီလှုပ်ရှားမှုအများကြီးဖြစ်တဲ့နေရာတွေလည်းသူတို့မလုပ်နိုင်ဘူးအခုမင်းတို့မြုပ်နယ်လည်းဟုတ်တယ်ရတဲ့နီလာနဲ့သူတို့တောတော်မှရှာဖွေပြီးတော့အဲ့လိုတိဖူဒီတိဦးဒီစားလို့ရတဲ့မြတ်မှန်တယ်လို့သူတို့စားကြတာပေါ့နော်တင်းဟုတ်ဆိုတဲ့အဲ့ဒီအရင်ပေါ့အဲ့ဒီဥတမျိုးတောမှရှိတဲ့ဥစ္စာအဲ့ဒီတည်းသူတို့တူပြီးစားကြတယ်အဲ့လိုမျိုးအခြေအနေရှိကြတာပေါ့နော်အပုံမှန်လေဒီရတော့အဲ့ဒါလည်းသူတို့မဆိုင်နိုင်ကြတော့ဘူးသူတို့ဟုတ်အခုကျွန်တော်ပြောသလိုပဲပေါ့နော်စီတီမာရဲစီမီထောက်ချမှုများတဲ့နယ်မှာဆလုံးဝဆိုင်လို့မရဘူးမဆိုင်နိုင်တော့ဘူးခုအဲ့ဒါလူဆိုရင်လည်းလုံးဝဆိုင်လို့မရတော့ဘူ
းအခုအချိန်အားဆိုရင်ချင်းတောင်ပေါ်မှာရိုးရာအရာအလက်ကျစနစ်နဲ့တောင်ယာခုတ်ထားတာတွေကိုမီးရှို့ကြရတော့မှဖြစ်ပါတယ်ဒါပေမဲ့ဒီနှစ်မှာအဲ့ဒီလိုမလုံနိုင်ကြတဲ့အတွက်ကြောင့်ဒေသအတွက်တောင်ယာစဘာလည်းမရှိတော့ပါဘူးစစ်အာဏာမသိမ်းခင်ကဆိုရင်အဲ့ဒီဒေသတွေမှာတောင်ယာထွက်စဘာမလုံလောက်ရင်မြေပြန့်ကနေစံကိုအလွယ်တကူဝယ်ယူနိုင်ကြပါတယ်အခုအခါမှာတော့လမ်းပန်းဆက်သွေးတွေပြတ်တောက်ကုန်တဲ့အတွက်အဲ့ဒီလိုလဲမလုံနိုင်ကြတော့ပါဘူးဒါအပြင်စစ်အာဏာမသိမ်းခင်အရင်နှစ်တွေကဆိုရင်အဲ့ဒီမတူပီမင်းတပ်ကံပက်လက်စတဲ့မြို့နယ်တွေအပါအဝင်ချင်းပြည်နယ်မှာဝါဥစိုက်ပျိုးရေးအောင်မြင်ပြီးတရုတ်နယ်စပ်ကိုတင်ပို့ကြတဲ့အတွက်ဒေသခံတွေအတွက်ဝင်ွေရသီးနှံဖြစ်ခဲ့ပါတယ်ဒါပေမဲ့လဲစစ်အာဏာသိမ်းပြီးနောက်ပိုင်းမြေပြန့်ကနေချင်းတောင်ကိုတက်ပြီးဝယ်မဲ့သူမရှိတော့တဲ့အတွက်ကြောင့်အဲ့ဒီစိုက်ပျိုးရေးလဲလုံးဝပျက်စီးသွားပါတယ်ဒါနဲ့ပတ်သက်ပြီးလည်းမကြသေးခင်ကအိန္ဒိယနယ်စပ်ကိုရောက်ရှိလာကြတဲ့မတူပီမြို့နယ်က CDM ချင်းကျောင်းဆရာမမိုင်မာစွာမီကပဲအခုလိုပြောပြပါဗျာ
ရှင်ပြည်တပြည်လုံးကတော့ဝါဝုထွက်တယ်ဝါဝုရောင်းပြီးတော့တပိတ္တာမှာ12000လောက်တော့ရှိရဲ့ရင်တော့ဒါမဲ့အခုစစ်ဒဏ္ဍာတင်းပြီးတော့ကျဘသူမှလာမကောက်ရဲတော့ဘူးမကောက်တော့ကျတော့ဝါဝုလည်းဒီတိုင်းပဲပုတ်နေတာဟိုအထက်မှာမြေကြီးထဲမှာလေအဲ့ဒီဝါဝုနဲ့ပဲဟိုပင်ရည်ဖဲဩစားတော့ဖဲဩအဲ့လိုနဲ့ပဲထောက်ပံ့ကြတော့အခုကျဝါဝုလည်းဈေးမရှိတော့ဘူးဆိုတော့ဒီတိုင်းပဲငွေကြတော့ဘူး
ဒါအပြင်တန်တလန်မြို့နယ်ပါဝင်ချင်းပြည်နယ်မြောက်ပိုင်းမှာတပိုင်းတနိုင်ပန်းသီးစိုက်ပျိုးထားတာတွေရှိကြပြီးမြောက်ပိုင်းကမတူပီမင်တကံပက်လက်စတဲ့မြို့နယ်တွေမှာလည်းကော်ဖီနဲ့ထောပတ်သီးစိုက်ခင်းအနည်းငယ်စီရှိကြပါတယ်။ဒါကြောင့်ဆရာနာမသိရင်ကဆိုရင်အဲ့ဓာတွေကိုချင်းပြည်နယ်မှာစီးပွားဖြစ်တိုးချဲ့စိုက်ပျိုးရေးလုပ်နိုင်မှုအတွက်သက်ဆိုင်ရာအစိုးရဌာနတွေနဲ့ကုမ္ပဏီတွေကစမ်းသပ်မှုတွေလုပ်ကြဖို့စီစဉ်ခဲ့ကြပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီအစီအစဉ်တွေလည်းပြည့်စည်သွားပြီးရှိပြီးသားစိုက်ထားတဲ့အပင်တွေရဲ့ပိုင်ရှင်တွေလည်းစစ်ပြေးဒုက္ခတွေအဖြစ်နဲ့ထွက်ပြေးနေကြရပါတယ်ခင်ဗျာ။